င်္ဂလာပါရှင်2020ခုနှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တပ်ဖွဲ့တွေခြေစပ်ထားတဲ့ Iran နိုင်ငံကလေတက်စကန်တကူအီရန်နိုင်ငံကမစ်ပက်ထိန်တမ်မစ်ဆိုင်တုံးဒါဇင်နဲ့ချီပစ်ခတ်တက်ခဲ့ပါတယ်။အီရန်နိုင်ငံတဟီရန်မျိုးတော်လေယင်ဝင်ကနေပြန်တက်လာပြီးမကြာခင်မှာပဲယူကရိန်းလေယာဉ်ဒဇင်ပစ်ချက်ရာကလေယုံပေါ်မှာလိုက်ပါလာလို့190ကျော်သေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြေးတော့မှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းရာတွေထဲမှာတော့ဒီကနေ့စိတ်လူအများစိတ်ဝင်တစားနားဆင်စောင့်နားထောင်နေကြတဲ့အမေရိကန်နဲ့အီရန်ကြားကစစ်ရေးတင်းမာနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးမှဖြစ်သလိုမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဒေါက်တာဆန်းစုကြည်ကအချင်းချင်းတိုင်ပင်ညှိနှိုင်းဆောင်ရွက်ကြဖို့ခုလိုပြောသွားပါဗျာ။မတူညီတ
ာတွေကိုညှိနှိုင်းတာကိုဆက်လို့အားလုံးညှိနှိုင်းနိုင်တဲ့အနေနဲ့ပြည်နယ်အခြေချပြအောင်ပါဖြစ်ပါတယ်။ဒီရပိုင်းဆိုင်ရာပွဲလွဲမှုတွေကိုအကြံအစည်တွေနဲ့အကြံအစည်ယူချင်
အခုလိုငြိမ်းချမ်းရေးဆွေးနွေးနေကြပြီမဲ့လေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတချို့မြို့တွေမှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဟာဒီကနေ့ထိဖြစ်နေစေဆိုတဲ့အခြေအနေကိုလည်းပြောပြပေးပါပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ American တပ်ဖွဲ့တွေခြေစပ်ထားတဲ့ Iran နိုင်ငံကလီတက်စကန်ကူကို Iran နိုင်ငံကပက်ထိန်တမ်မစ်ဆိုင်တုံးဒါဇင်နဲ့ချီပစ်ခတ်တက်ခဲ့ခဲ့ပါတယ်။ UN ထိတ်တန့်တမှုတူကိုအမေရိကန်ကလေကြောင်းကနေတက်ခဲ့ထုတ်သွင်းခဲ့တဲ့ပေါ်လက်တုံ့ပြန်မှု UN ခေါင်းဆောင်တွေချင်းချောက်ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲပစ်ခတ်မှုဖြစ်ခဲ့တာပါ။ UN ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံ့ပြန်လိုက်တဲ့တက်ခတ်မှုဖြစ်ပြောဆိုလိုက်တယ်လို့ဒေသတွင်းမှာအမေရိကန်ကခြေချနေရပြီးအဆုံးသတ်ချင်တန်ပြီးဆိုပြီးတော့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတက်ခတ်မှုနဲ့ပတ်သက်လို့ဒီနေ့စောပိုင်းထုတ်ပြန်ပြောဆိုလိုက်မယ်လို့ခန့်မှန်းရပါတယ်။တက်ခတ်မှုဖြစ်ပြီးနိုင်ပိုင်းအတွင်းသမ္မတထရန့်ကလူတတလူမှုကွန်ရက်ကနေပြောဆိုခဲ့ရမှာတော့တက်ခတ်မှုတိုင်းတာကိုစစ်ဆဲနေစေဖြစ်တဲ့အကြောင်းနဲ့လက်တလောတီးရတဲ့လောက်အခြေအနေမဆိုးတဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်ကကမ္ဘာပေါ်မှာအင်အားအကောင်းဆုံးနဲ့ကမ္ဘာပေါ်ကနေရာတိုင်းမှာလက်နက်ပစ္စည်းကိရိယာအပြည့်အစုံတပ်ဆင်ထားတဲ့စစ်တပ်လည်းရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။တက္ကသိုလ်မှတွင်ယူရတပ်ဖွဲ့တွေထိခိုက်တိုက်ဆုံမှုမရှိတဲ့အကြောင်းနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့အနေနဲ့ထိခိုက်တိုက်ဆုံတဲ့သတင်းတွေမကြားရတဲ့အကြောင်းယူရဝန်ကြီးချုပ်ယုံကလည်းပြောဆိုခဲ့တာပါ။အီရန်နိုင်ငံကလက်တုံ့ပြန်တက်ခဲ့တဲ့အကြောင်းအီရန်နိုင်ငံကိုအတိပေးခဲ့တဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ချုပ်ချာအနာကိုထိပါတဲ့ရန်လိုတဲ့လုပ်ရည်အဖြစ်ပြောဆိုမှုတွေကိုလည်းကြီးညာချက်မှာပြတ်ချထားခဲ့ပြီးအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေကနေစစ်ပွဲအဆင့်ထိဖြစ်မလာအောင်ထိန်းသိမ်းရဖို့လည်းတိုက်တွန်းနေတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဗစ်ဇာရစ်ကတော့တိုင်းပြည်ကိုကာဝယ်ဖို့အကန့်အသတ်နဲ့ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။စစ်ဖြစ်ဖို့ကိုမလိုလားပေမဲ့ရန်လိုတဲ့လုပ်ရည်တွေကိုတော့ကာဝယ်သွားမှာဖြစ်တဲ့အကြောင်းလည်းအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်နဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအီရန်နိုင်ငံကမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံပကရမျိုးတော်အနောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ Al Asad Litaskan နဲ့ Kurdish Tisa အဘိမှာရှိတဲ့စခန်းတွေကိုအီရန်နိုင်ငံကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းလည်းအမေရိကန်ပင်တဂွန်စစ်တမ်းနဲ့ချုပ်ကအတိအပြုပြောဆိုထားပါတယ်။
အီရန်နိုင်ငံတွင်အမေရိကန်နဲ့အီရန်တို့အပြန်အလှန်ပစ်ခတ်တိုက်ခဲ့တဲ့လောရက်တွေကြောင့်တင်မာမှုတွေရောကြသွားအောင်လုပ်ကြဖို့အစိုးရအဖွဲ့တွေကတိုက်တွန်းနေပါတယ်။လက်ရှိပဋိပက္ခတွေဟာဒေတာရီနမ်ကအားလုံးအပေါ်မှာပါတည်ရမှုရှိတဲ့အတွက်လက်နက်အသုံးပြုမှုတွေရပ်ပြီးတော့တွေ့ဆုံဆွေးနွေးကြပါလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပြောပါတယ်။ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကလည်းဗြိတိန်တပ်ဖွဲ့ဝင်တွေအပါအဝင်အမေရိကန်နဲ့ညီမောင်အဖွဲ့တွေအခြေစိုက်ရာအီရန်နိုင်ငံထက်ကတက်စကန်တစ်ခုကိုအီရန်ကဒုံးကျည်ရင်းနဲ့တိုက်ခိုက်ခဲ့တဲ့လောရက်ကိုဒီကနေ့ပဲပြစ်တင်ရှုံးချပါတယ်။တင်းမာမှုတွေပြောသွားအောင်လှုပ်စီမဲ့အရေးပေါ်လုပ်ငန်းတွေလုပ်ဖို့နဲ့အခုလိုအနိုင်များတဲ့မစင်မချင်းတက်ခတ်မှုတွေထပ်မလုပ်ဖို့ဗြိတိန်နိုင်ငံကတိုက်တွန်းပါတယ်လို့လည်းဝန်ကြီးရပ်ကပြောဆိုခဲ့ပါတယ်။ဒေသရင်းစစ်ပွဲဖြစ်လာရင်အိုင်အစ္စလာမစ်တွေပဲအကျိုးရှိလိမ့်မယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်။အီရန်နိုင်ငံမှာတပ်ဆွဲထားတဲ့ညွန့်ပေါင်းတပ်ရဲ့စစ်စင်ရေးတွေမှာ IS အစိုးရတွေကိုချေမှုန်းဖို့လည်းအဓိကပါဝင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကောင်ရှောင်းကတော့အားလုံးထင်းထင်းထင်းထင်းလောက်ကင်ဖို့တိုက်တွန်းသွားသလိုဒေသရင်းညီညာရင်းနဲ့တည်ငြိမ်ရေးအတွက်တွေ့ဆုံဆွေးနွေးအဖြစ်ရှာ ချဖို့လည်းတိုက်တွန်းတောင်းဆိုသွားပါတယ်။အရှိအလဲပိုင်းကအချိန်နေပေါ်ဆိုရင်ကြောင့်ပြောဆိုလာတဲ့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကလည်းအမေရိကန်အီရန်ဆက်ဆံရေးတိုးတက်ဖို့တန်တမာရေးနည်းလမ်းနဲ့နိုင်ငံအားလုံးပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောဆိုသွားပါတယ်။
ယူရိုနိုင်ငံတခုရဲ့မြို့တော်လေယာဉ်ဝင်းကနေပြန်တက်လာပြီးသိမ့်မချရမှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေယောင်းပိုက်လေယာဉ်ပေါ်မှာလိုက်ပါတာသူအလုံးတင်ဆုံသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ခီးတဲ့169ယောက်နဲ့လေယာဉ်ဝင်းတန်းကိုလိုက်ပါလာတဲ့လေယာဉ်ဟာကီယက်မြို့ကိုဥတီပြန်ထမ်းဖို့လေစစ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်ကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့တာပါ။ရင်ပြကြတဲ့အကြောင်းရင်းကတော့အာဏာပိုင်တွေစုံစမ်းစစ်ဆေးနေစေဖြစ်ပြီးအီရန်စိုးရွားတဲ့တရင်ကတော့ဆက်ချွေရုံမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်တော့အတည်မပြုပါသေးပါဘူး။ယူကရိန်းနိုင်ငံကလေကြောင်းလိုင်းရဲ့ဥက္ကဋ္ဌအီဗန်တိုင်နေကတော့ပြကြခဲ့တဲ့လေယာဉ်ဟာလေကြောင်းလိုင်းမှာအကောင်းဆုံးလေယာဉ်တစ်စင်းဖြစ်တယ်လို့လေယာဉ်ဝင်တဲ့နေရာလဲထူးချွန်ပြီးအကူအညီသူတွေဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီကနေ့လေရင်ပြစ်ချမှုဖြစ်ခဲ့ပြီးတော့အီရန်နိုင်ငံကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုလည်းလေကြောင်းလိုင်းကအကန့်အသတ်မရှိရန်နာထားလိုက်ပါတယ်။ဒီဆုံးသူတွေထဲမှာတော့အီရန်နိုင်ငံက82ယောက်၊ကနေဒါက63ယောက်၊ယူကရိန်းက7ယောက်၊ဆွီဒင်က10ယောက်၊အာဖဂန်နစ္စတန်နိုင်ငံက4ယောက်နဲ့ဂျာမနီနဲ့ဗြိတိန်နိုင်ငံတို့က3ယောက်စီဖြစ်တဲ့အကြောင်းလဲယူကရိန်းနိုင်ငံရဲ့ဝန်ကြီးဘာရင်ပရက်စတက်ကကအတည်ပြုပြောဆိုခဲ့တာပါ။ဒီဆုံးသူတွေအတွက်ဝန်ထဲကြောင့်နဲ့ပြစ်ချမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။လေယာဉ်ထုတ်လုပ်တဲ့ဘောင်းကုမ္ပဏီကလည်းပြစ်ချမှုနဲ့ပတ်သက်လို့အချက်လက်တွေကိုစုဆောင်းနေတဲ့အကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတင်မာမှုတွေတိုးလာနေတာကြောင့်ဟိုမိုဆီလက်ကြားနဲ့အနီးတစ်ဝိုက်အပြည်ပြည်ဆိုင်ရာဟေးချောင်းတွာလာမှုပေါ်ကာကွယ်ဖို့ရည်ရွယ်ချက်နဲ့လုပ်တဲ့စီရေးလေ့ကျင့်မှုတွေမှာပါဝင်နိုင်ခြင်းရှိတဲ့တောင်ကိုရီးယားနိုင်ငံအတွက်အခက်တွေ့စေပါတယ်။အမေရိကန်နဲ့အီရန်ပဋိပက္ခမှာကြားညာနိုင်ခြင်းရှိတဲ့အတွက်ဒီစီရေးလေ့ကျင့်မှုမှာပါဝင်ဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုညှင်းပယ်တာဒါမှမဟုတ်ပြန်ပြီးတော့သုံးသပ်တာမျိုးလုပ်ဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုမှုတွေလည်းတိုးလာနေတာပါ။အမေရိကန်တပ်ဖွဲ့အပါအဝင်ညှို့ပေါင်းတပ်တွေအခြေစိုက်ထားတဲ့အီရန်နိုင်ငံထဲကစစ်အခြေစိုက်စခန်းနှစ်ခုထပ်မံတဲ့ကိုအီရန်တို့ကဒုံးကျည်တွေတရားစင်လောက်နဲ့ပြစ်ခတ်တကယ်ခဲ့တဲ့ဆိုတဲ့အတွက်ပုတ်ထိုးနေမှာအခြေအနေတွေပိုးပြီးတော့တင်မာလာတာပါ။ပြစ်ခဲ့တဲ့တပတ်ကအမေရိကန်ရဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရန်နိုင်ငံမျိုးတော်ဘဂဒတ်လေဆိပ်နားမှာအီရန်ထိပ်တန်းတပ်မကြီးကာဆမ်ဆိုလီမနီတည်ဆုံခဲ့ရတာကိုလက်တော့မြန်တဲ့အနေနဲ့အခုလိုတိုက်ခတ်တာလို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ဟာတောင်ကိုရီးယားနိုင်ငံအတွက်မဟာမိတ်လည်းဖြစ်တယ်လို့အီရန်နိုင်ငံကလည်းတောင်ကိုရီးယားအတွက်ကုန်သွယ်ရေးမိတ်ဖက်နိုင်ငံဖြစ်မယ်အလားအလာရှိနေတာကြောင့်အခုလိုဖိကျက်နှကျအနေအထားကိုရောက်လာနေတာလည်းဖြစ်ပါတယ်။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံမြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်မှာသမရနန်းတော်နဲ့အစိုးရစာအုပ်ရဲ့အနီးလူသုံးယောက်သေဆုံးခဲ့တဲ့ဘုံပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအယ်ရှာဘတ်စစ်သွေးကျော်ဖွဲ့ကဒီနေ့ပဲကြေညာပါတယ်။အယ်ခိုင်ရာချမ်ပီယံဖွဲ့နဲ့ဆက်နွယ်တဲ့အယ်ရှာဘတ်စစ်သွေးကျော်အုပ်စုဟာလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစလို့ဆိုမာလီယာနဲ့အင်းနီးယားကင်ညာနိုင်ငံတွေမှာတိုက်ခိုက်မှုတွေတိုးမြင့်လာနေရပါ။ဒီနေ့ဘုံပေါက်ကွဲမှုမှာလူသုံးသေဆုံးခဲ့ကြောင်းလည်းမြို့တော်ဝင်ဆလီဟာဆန်အိုမာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။သမရနန်းတော်ပြည်ထောင်စုဝန်ကြီးချုပ်နဲ့လွှတ်တော်နီလန်းဆောင်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်အမျိုးသမီး၃ဦးပါဝင်လူ၁၁ယောက်တည်းရတဲ့အကြောင်းလဲအရေးပေါ်ဝင်တဲ့တာဝန်ရှိသူတူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြပါရတယ်။အဲရှာဘက်စစ်သွေးကြောင့်အစုကတော့တက်ကတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တယ်လို့အစိုးရအနေနဲ့မူဂါဒီရှုမြို့တော်အချက်ချနေရာတွေကိုလုံခြုံအောင်အကာအကွယ်ပေးနိုင်စွမ်းမရှိကြောင်းလဲပြောဆိုပြတာပါ။ပြီးခဲ့တဲ့သတင်းကုန်တွေနေ့မှာတော့ဆိုမာလီယာနိုင်ငံနဲ့နေဆက်ကင်ညာနိုင်ငံတွေကစစ်ကန်တခုကိုစစ်သွေးကြောင့်ဖွဲ့ကတက်ကတ်ခဲ့ရမှာအမေရိကန်စစ်သည်2ဦးနဲ့ကန်ထရိုက်ဝင်တဲ့2ဦးသေဆုံးခဲ့ပါရတယ်။ပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကလည်းဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကလူစီကားရအရမှာထရက်ကားတစ်စင်းနဲ့ဘုံခွဲတက်ခဲ့ရခဲ့ရကလူ90ထိသေဆုံးခဲ့တဲ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင်းလဲအယ်ရှာဘတ်စစ်သွေးကြောင့်ဖွဲ့ကကြေညာခဲ့တာပါတက်ခဲမှုဟာဆိုမာလီယာနိုင်ငံမှာနှစ်နှစ်အတွင်းအထူးပြောင်းအများဆုံးလဲဖြစ်ခဲ့ပါတယ်
အင်းရအစိုးရရဲ့စီးပွားရေးမော်ရပေါ်တန်းနေချစ်တဲ့လို့တမရီဒီကနေ့လက်မော်ထွက်စန့်ကျင်ဆန္ဒပြတဲ့အတွက်အင်းရရဲ့ဘန်လုံငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေထုခိုက်နေနာနေရပါတယ်။အဲအင်းရလေကြောင်းလိုင်းအပါအဝင်အစိုးရပိုင်းကုမ္ပဏီအတော်များများကိုပုဂ္ဂလိကလက်ထဲရောင်းချပေးမဲ့အစီအစဉ်မော်အဓိကစာဆန္ဒပြနေရပါ။အလို့တမတက်မကစစ်ခုရဲ့တိုက်တွန်းချက်နဲ့ညူဒီလီမျိုးအပါအဝင်အခြားပြည်နယ်မျိုးအတော်များများကအလို့တမရီအခုလိုလက်မော်ရီပေါ်ထွက်ဆန္ဒပြနေရပါ။ အတန်အနောက်ပိုင်းကောနဲ့ကာရာလာပြည်နယ်ကလက်မကြီးနဲ့ယထာလန်တွေကိုပိတ်ဆို့ပြီးတော့ဆန္ဒပြနေတဲ့အတွက်ယထာလန်ကာလန်အတော်အလာတွေရနေတယ်လို့ Press Trust of India သတင်းဌာနကပြောပါရယ်။တဘာဝရင်းမြစ်တွင်တဲ့အစိုးရပိုင်းပစ္စည်းတွေရောင်းချမဲ့အစီအစဉ်ကိုအလုံသမားတွေကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့ကုန်သွယ်ရေးတမကဥပဒေအမဂျစ်ကူရာကပြောပါရယ်။ကြောက်မီသွေးရင်းနှံဝင်ငွေခွန်နဲ့အစိုးရဝန်ဆောင်မှုလုပ်ငန်းကဏ္ဍတွေကိုရောင်းချမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒါကိုကာကွယ်တဲ့အနေနဲ့ပြည်နယ်15ခုကနေ16ခုလောက်ကဆန္ဒပြပွဲတွေမှာပါဝင်လာတဲ့အလုံသမားတွေတရားရခိုင်နှုန်းလောက်ရှိတယ်လို့သူကပြောပါတယ်။အဲအိန္ဒိယလေကြောင်းလိုင်းဘာရတ်ရင်းနှံကုမ္ပဏီအိန္ဒိယသင်္ဘောကုန်စည်ပို့ဆောင်ရေးကော်ပိုရေးရှင်းနဲ့အိန္ဒိယကွန်တိန်နာကော်ပိုရေးရှင်းတွေကိုအစိုးရကရောင်းချလိုက်ရင်အလုံသမားထောင်ပေါင်းများစွာအလုံလက်မဲ့ဖြစ်လိမ့်မယ်လို့အလုံသမားသမဂ္ဂတွေကပြောပါတယ်။အိန္ဒိယအစိုးရကတော့ဒီလုပ်ငန်းတွေကနေနှစ်တွင်နဲ့ချေအရှုံးပေါ်နေတဲ့အတွက်အခုလိုရောင်းချဖို့စီစဉ်တာလို့ပြောပါတယ်။
အင်ဒိုနီးရှားနဲ့တရုတ်နိုင်ငံတို့ကြားနယ်မြေပိုင်ဆိုင်မှုတွေပြဿနာပေါ်နေကြမှာပဲအငင်းပွားနေတဲ့ခြံတစ်ခုကိုပိုင်ဆိုင်ရောက်ပြသတဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ဒီနေ့ပဲတွေ့ရောက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းကနာတူနာချင်းစုနီရေပြင်ကိုတရုတ်ကမ်းခြေဆောင်တင်မောတစင်းရဲ့အဆောက်ရှောက်နဲ့ငါးပန်းတင်မောတွေဝင်ရောက်ခဲ့တဲ့အတွက်တရုတ်တမ္မကြီးကိုအင်ဒိုနီးရှားနိုင်ငံကစစ်ခေါ်ကန့်ကွက်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစလို့နှစ်ဖက်ကြားထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်နေတာပါ။နာတူနာဘာသာချင်းကိုရောက်လာတဲ့အင်ဒိုနီးရှားသမ္မတကတော့အငင်းပွားနေတဲ့ရေပိုင်နဲ့ကိုအင်ဒိုနီးရှားနိုင်ငံကသာပိုင်ဆိုင်နေကြောင်းသတင်းတော်တွေကိုပြောဆိုသွားပါတယ်။အင်ဒိုနီးရှားသမ္မတဟာကျွန်းပေါ်မှာငါးဖန်သမားတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီသတင်းပတ်စောင်းမှာတော့ကျွန်းနီရေပြင်နဲ့ဝေးရင်မှာကင်းလဲဖို့သင်္ဘောတွေတိုက်လေရင်တွေကိုလည်းအင်ဒိုနီးရှားနိုင်ငံကဆီလွတ်ခဲ့ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရေပြင်မှာဒီနေ့စောပိုင်းထိတရုတ်နိုင်ငံကကမ်းခြေဆောင်သင်္ဘော20နဲ့အင်ဒိုနီးရှားနိုင်ငံကသင်္ဘော10ဆင်းကင်းလည်နေတဲ့အကြောင်းနဲ့အင်ဒိုနီးရှားရေကြောင်းလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးကိုကိုကပီရိုက်တာသတင်းကဖော်ပြခဲ့တာပါ။တရုတ်နိုင်ငံကနာတူနာကျွန်းကိုပိုင်ဆိုင်ရောက်ကြီးညာမထားနိုင်တဲ့အနည်းငယ်ကရေပိုင်နက်တွေကိုပိုင်ဆိုင်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့လက်တလုံးအငင်းပွားနေတဲ့နယ်မြေပါဝင်တောင်တရုတ်ပင်လယ်ရေနယ်နိမိတ်အများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြီးညာထားနိုင်မယ်။နိုင်ငံတကာကတော့တရားဝင်အသိမှတ်ပြုလက်ခံထားတာမျိုးတော့မရှိပါဘူး
။ဩစတြေးလျနိုင်ငံကတော်မြန်မာမှာလောင်ကျွမ်းနေတဲ့တော်မကြီးတွေနှစ်နိုင်နှစ်နှစ်ကင်တွယ်လာနိုင်တဲ့အချိန်မှာပဲဩစတြေးလျပြည်သူပြည်သားတွေနဲ့ထပ်တူရှင်နေပါတယ်လို့ပိုယဟန်မကြီးဖရန်စစ်ကပြောဆိုလိုက်တယ်လို့ဩစတြေးလျအတွက်ဆုတောင်းမြတ်တာပို့ကြဖို့ပို့ထူနဲ့လူလူတွေ့ဆုံပွဲမှာတိုက်တွန်းပြောကြားသွားပါတယ်။မိဘတင်နေကြတဲ့ဩစတြေးလျပြည်သူပြည်သားအလုံးသူရဲ့အခက်အခဲတွေကျော်လွန်နိုင်ဖို့ဖျားသခင်ကကိုကြီးဆောင်ရှားဖို့ဆုတောင်းပေးကြပါဆိုပြီးတော့ပို့ယဟန်မကြီးဖရန်စစ်ကတိုက်တွန်းပြောဆိုသွားတာပါ။ဒီခေတ်ကစက်တင်ဘာလကစပြီးတော့လောင်ကျွမ်းနေတဲ့တော်မကြီးတွေကြောင့်လူ26ထပ်မင်းတေဆုံးခဲ့ရပြီဖြစ်တယ်လို့အင်ချေ2000ကျော်နဲ့မြေဧကတန်းနဲ့ချီလောင်ကျွမ်းခဲ့ရပြီဖြစ်ပါတယ
်။ဘုသူနေညနေခင်ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နားလောင်လို့ပြောပြပေးသွားတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာတော့အမေရိကန်နဲ့အီရန်ကြားကစစ်ရေးတင်မာနေတဲ့အခြေအနေကိုပြောပြပေးသွားမှာပါ။အမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့အီရတ်နိုင်ငံကစစ်စခန်းတစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာအီရန်ကပက်ထိန်တပ်မစ်ဆိုင်းဒုံးကျည်တရာစင်ကျော်နဲ့ပစ်ခတ်ခဲ့ပါတယ်။အီရန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးတဦးကိုအမေရိကန်ဘက်ကတုတ်တင်လိုက်ပြီးတဲ့နောက်အီရန်ဘက်ကလက်စားချေမယ်လို့ပြောကြားထားပြီးအခုလိုလက်တုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အီရန်ကြားပို့ပြီးတော့တင်းမာလာနေတဲ့အခြေအနေတွေအကြောင်းကိုတော့ VOA သတင်းတောက် Richard Green ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပေးမှာပါရှင်။
အီရန်နိုင်ငံဘက်ဒက်မြို့တော်အနောက်ဘက်ကီလိုမီတာ60အကွာလောက်မှာရှိတဲ့ El Assis ခန်းနဲ့ခဒေတာအတွင်းမှာရှိတဲ့ Ibel Sis ခန်းကိုအီရန်ကပယ်တင်ရဒုံးနဲ့ပစ်ခတ်ခဲ့တာပါ။လွန်ခဲ့တဲ့သတင်းပတ်တောက်ကြနေ့ကအမေရိကန်ဒရုန်းယာဉ်ရဲ့ပစ်ခတ်မှုကြောင့်ဘက်ဒက်၄စိတ်မှာတည်ဆုံသွားတဲ့အီရန်ဗိုလ်ချုပ်ကြီးခက်ဆမ်ဆလမန်နီရဲ့ဇာပနအီရန်မှာကျင်းပပြီးနိုင်ရီပိုင်းအကြာမှာပဲအခုလိုပစ်ခတ်တိုက်ခိုက်တာပါ။အခုတိုက်ခိုက်မှုအတွင်းအသေးအပြောက်ဘလောက်ရှိကြလဲဆိုတာကိုတော့အခုချိန်ထိတိတိကျကျမသိရသေးပါဘူး။အီရန်ဘက်ကတိုက်ခိုက်မှုပုံစံကိုချင်းချင်းချင်းချင်းနဲ့ရွေးချယ်ခဲ့တာဖြစ်ကောင်းဖြစ်မယ်လို့တော့အကဲကတ်တွေကသုံးသပ်ပါတယ်။မူဝါဒရေးရာကြံပေးအဖွဲ့ The Atlantic Council ကနိုင်ငံရေးသုံးသပ်သူ Thomas Warwick က
It appears as though the Iranians chose to respond with
မစ္စိုင်းနဲ့လှမ်းပစ်တဲ့လမ်းကိုအီရန်ဘက်ကအသေးချရွေးချယ်ခဲ့ပုံရပါတယ်။လက်တုပ်ပြန်တိုက်ခိုက်ရမှာတခြားစစ်သွေးကြွတွေကတစင်တိုက်ခိုက်တာမျိုးမဟုတ်ပဲ။ဓာတ်ရိုက်လက်တုပ်ပြန်တိုက်ခိုက်တာပါ။ IRGC အီရန်ပြည်ထောင်တပ်နဲ့အီရန်ခေါင်းဆောင်ကြီးအာလီခါမီနီတို့ကအသေးချစီစဉ်ခဲ့ပုံရပါတယ်။အဲ့ဒါမှသာဘလောက်ထိကရှိနေခြင်းလဲဆိုတာကိုလည်းအတိအကျလုံးဆောင်နိုင်မှာပါ။
အီရန်နိုင်ငံသားရဲ့ဝန်ကြီးဂျဗက်ဇာရက်ကတော့အခုလိုတိုက်ခိုက်မှုဟာကိုကိုကိုခုခံကာကွယ်တဲ့အနေနဲ့သတိပေးပြန်လည်တိုက်ခိုက်တာလို့ Twitter မှာရေးသားပါတယ်။ဒီတိုက်ခိုက်မှုစစ်စင်ရေးကိုအာဇာနီဆိုလမန်နီလို့နာမည်ပေးထားပြီးတော့ IRGC Aerospace တပ်ဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့အီရန်ရုပ်မြင်သံကြားကလည်းကြေညာပါတယ်။အီရန်သမ္မတဟက်ဆန်ရူဟာနီကလည်းဒီကနေ့မှပဲဒီအဆုံးစွန်လက်စားချေဖို့အထိတိုက်တွန်းသွားပါတယ
်။ဂျက်စ်ဆိုလိုင်မန်နီရဲ့အဇီဇ်မော်ရော
ကျွန်တော်တို့ဆူလမန်နီရဲ့လက်တွေကိုသူတို့ဖျက်လိုက်ကြပါတယ်ဗီဒီယိုတွေဓာတ်ပုံတွေဒီလေးစားတံမှုထားကြရကောင်းတဲ့လက်အဆုံကိုသူ့ရဲ့ခန္ဓာကိုယ်နားမှာတွေ့ရရပါတယ်ဒါနဲ့ပတ်သက်လို့လက်စားချဖို့ဆိုရင်တော့အမေရိကန်တွေကိုဒီနေမျိုးကနေမောင်းထုတ်ဖို့ပါဒီလိုတွေ့နိုင်ငံတွေအနေနဲ့တကယ်လက်စားချမယ်အဆုံးစုံတုံ့ပြန်မယ်ဆိုရင်အမေရိကန်ကိုဒီဒေသကနေမောင်းထုတ်ဖို့နဲ့သူ့ရဲ့ကြီးကြော်ရန်စမှုတွေကိုအဆုံးသတ်အောင်လုပ်ပြရပါမယ်
အီရန်နိုင်ငံဒီအမျိုးကအမေရိကန်တန်ယုံကိုဝင်စီးခြင်း1989ခုနှစ်ကစလို့အခုဒီချိန်တိုက်ခိုက်မှုဟာအီရန်ကအမေရိကန်ကိုဓာတ်ရိုက်အကြဆုံးလက်တုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့အထူးကဲ့အကြဆုံးနဲ့ပျက်စီးဆုံးရှုံးမှုတွေကိုစစ်ဆင်နေကြောင်းနဲ့ဒီကနေ့ဗိုတဟူးနဲ့ဝါရှင်တန်မနက်ခင်းမှာကြေညာချက်ထုတ်ပြန်မှာဖြစ်ကြောင်းတွစ်တာမှာရေးသားထားပါရခင်ဗျာ
Radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာပြည်မှာအပြစ်ရရရေးငြိမ်းချမ်းရေးဆွေးနွေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးအပြစ်ရစေရေးသဘောတူစာချုပ် NCA ကောင်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆွမ်းစုကြည်ကလက်ရှိကျင်းပနေတဲ့ JICM အစည်းအဝေးဟာအရေးပါတဲ့မှတ်တမ်းဖြစ်တဲ့အကြောင်းနဲ့အချင်းချင်းကြားအရေးပါတဲ့ယုံကြည်မှုတည်ဆောက်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ဒီသတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင
်။ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့အစည်းအဝေးရဲ့အရေးပါမှုကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတဲ့။
နေကြောင်ကလာပြီမှာဒီဝင်ဆွေးနွေးပွဲကိုပထမဆုံးအကြိမ်ရန်စတင်နိုင်ရဆုံးမှတ်ခုဖြစ်သလိုဒီတော့ဆင်းရဲရင်းနေလာတဲ့ဆက်တဲ့ရဆင်းရဲကိုအောင်အောင်ကျင်းနေနိုင်ရဲ့အနေနဲ့ပါပါရှိရှိဖြစ်မှန်းကိုတွေ့ရေးကြည့်တဲ့ကျူးကျူးရဲ့ဆင်းမှုလည်းဖြစ်ပါတယ်
JICM စီဝေးကိုဒေါက်ဆန်းစုကြည်နဲ့အတူဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင် MCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲကခေါင်းဆောင်တွေပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပြီးအချင်းချင်းကြားရေးပါတဲ့ယုံကြည်မှုတည်ဆောက်ဖို့ပါဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်
။မကျူညီတာတွေကိုကျူညီလာအောင်ဒီလိုအားလုံးညီညီနိုင်နိုင်တိုင်းနဲ့ပြည်နယ်အခြေရှားပြအောင်ပါဖြစ်ပါတယ်။ညီလာပိုင်းဆိုင်ရာပွဲလွဲမှုတွေကိုအပြန်အလှန်ကားလည်းနဲ့အပြာသာယုံကြည်မှုအခြေခံတွေနဲ့ညှိနှိုင်းကြနေလေဆိုရင်ပိုပြီးစင်ကြီးဆုံးပြပါလိမ့်မယ်။ဒါကြောင့်ဘာလို့ကျင်းကြီးကြမှာအရေးပါတဲ့ယုံကြည်မှုကြီးဆောင်ရေးကိုလည်းမျက်ချင်မပြတ်ချဖို့တိုက်တွန်းပြောကြားလိုပါတယ်။
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာသဘောတူညီချက်ရှစ်ချက်ရရှိခဲ့တာပါ။ဒီသဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုလာမယ့်6လအတွင်းပြန်လည်ကျင်းပနိုင်မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုဒီနောက်17ရက်25ရက်ပထမလေလာကလာတဲ့မှာကျမဘိုးဆိုပြီးတော့ကောင်းတော်ကြီးဆုံးဖြတ်ခဲ့ပါတယ်
ဒီလိုသဘောတူညီမှုရခဲ့တာကြောင့်တနစ်ကြော်ကြာရပ်ဆိုင်ခဲ့တဲ့ငင်းချဲရေးလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်တော့ပါဖြစ်ပါတယ်။ဒါအပြင်2020ရွေးကောက်ပွဲအလွန်နဲ့ MCA လက်မှတ်မီထူးသေးတဲ့အဖွဲ့ရင်းနဲ့ပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်ကိုလည်းအခုလိုဆက်ပြောပါတယ်
။နောက်တစ်ခါ2010လောကဆက်ဆောင်တဲ့ငင်းချဲရေးလုပ်ငန်းစဉ်ဆင့်ပြီးဆင့်လိုက်တော့ပဲပုံမှုဒီပေါ်မှာလည်းအဲလိုဆောင်ရွက်ပါဆိုလို့ GS ကဒီလိုပေါ်ထွက်ခဲ့ပါတယ်။နောက်ဆက်တာတော့ကျွန်တော်ဒီကျွန်တော်တို့ရဲ့ disposal မှာ SC ထိုးသေးတဲ့အခွင့်တိုင်းသာတဲ့အခွင့်အရေးတွေပါဝင်လို့ကျွန်တော်တို့ SC အခြေခံနဲ့ဆက်လက်ကြိုးပမ်းဆောင်တော့ဆိုတဲ့အချက်ပေါ်မှာလည်းကျွန်တော်တို့တော့ဒီအရာရှိခဲ့ပါတယ်
ရရှိခဲ့တဲ့ကြံသဘောတူညီချက်တွေထဲမှာ MCA အခန်း346နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အချက် MCA အကောင့်ထဲပေါ်လာတဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်ကြားမူပေါင်းသဘောတူညီချက်တွေရယူဖို့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုချုပ်ဆိုဖို့ MCA စာချုပ်ပါဝေါ်ဟာရအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုအလုံးအဖွဲ့ဖွဲ့ဆောင်ရွက်ဖို့စတာတွေပါဝင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပတဲ့ပြည်တော်စုငင်းချဲရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးပြီးတဲ့နောက်ငင်းချဲရေးညီလာခံဟာတနစ်ကြော်ကြာရန်နာခဲ့ပါတယ်ဒီလိုရန်နာခဲ့တာကတော့ပြည်တော်စုကခွဲမထွက်ရေးဆိုတာနဲ့တက်မတော်တခုရဲ့ဖြည့်မှုပေါ်မှာအကြေအလဲမဆွေးနွေးနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်လာမယ့်ညီလာခံမှာဒီချက်တွေထည့်သွင်းဆွေးနွေးနိုင်မလားဆိုတာကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဖြေဆိုပါတယ်
။ဒီကတော့တစ်ချိန်တည်းမှာပါနေတဲ့အခြေအနေရှိတယ်။ဒါပေမဲ့ဒီခေါက်ချက်မှာအနောက်ပါမယ့်ညီလာခံချက်မှာဆက်မေးချာဒီခုအတွက်ကျွန်တော်တို့ညီလာရင်အလုပ်ညီလာရင်လို့ပဲညီလာတဲ့ပုံမှာဆက်ဆက်လာလို့ရုံချီမှုပေါ့မလို့ပြုတယ်။
NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုအစိုးရရောလက်နက်ကိုင်အဖွဲ့တွေကပါကြိုးပမ်းသွားမှဖြစ်ကြောင်းလည်းထည့်သွင်းပြောကြားခဲ့ကြပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပဖို့သဘောတူထားတာဖြစ်ပေမဲ့သဘောထားကိုလွှဲမှုတွေရှိနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့တာဖြစ်ပါတယ်။
ကမိုးစော်ပြပြခဲ့တာပါရှင်အခုလိုအစိုးရနဲ့ NCA အပြည့်ရက်လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေတဲ့ချိန်ထဲမှာပဲ NCA မရေးထိုးနိုင်သေးတဲ့ရခိုင်လက်နက်ကိုင် AA နဲ့အစိုးရစစ်တပ်တွေကြားမှာတော့တိုက်ပွဲတွေပြင်းထန်နေစေပါဒီကနေ့ရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်ခဲ့သလိုချင်းပြည်နယ်ပလောဝမြို့နယ်ထဲမှာလည်းမြင်းမြုပ်မိုင်းပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကစီးရီးပရိပခရရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ခွားဆုံကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားဒီမနေ့မှတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းပြားဒေသခံလူကပြောပါတယ်
ဖြစ်တာတော့မနေ့ခုနကခွဲလာမှဖြစ်တာပေါ့နော်ခွားဆုံရွာနဲ့တင်းမုံဆောင်ရွာကြမ်းပြင်းထန်တယ်ဖြစ်တာကနိုင်ဝဲလောက်တော့ကျလိုက်တယ်နိုင်ဝဲလောက်ပြီးရင်လျှင်လာတာပေါ့နော်လျှင်နှစ်စီးနဲ့လာကြည့်တယ်ကျေတိုင်းမပေါ်နဲ့ခွာဆောင်ရနဲ့ကြတော့ဖြစ်နှစ်မှန်ဖြစ်သုံးမှန်လောက်ဝင်ပါကြတချို့ရာသားတွေတချို့ကဆွေးကြတယ်ဒီဘက်ကျွန်တော်မင်းသားမျိုးဘက်ကိုဆွေးလာတယ်ဗျနော်ဟိုတချို့ကနွားတွေကြီးတွေပဲနေရာကြီးကြီးတွေစပါးတွေပါတယ်မရေတင်းရတဲ့လူတွေကကျန်တာဗျနော
်တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဘုံမှုချုပ်စုံမင်းထုံးကတော့ဒီမနေ့မင်းပြားမျိုးနဲ့ဘက်မှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပါတယ
်အဲ့ဒီခွာဆောင်ဘက်မှာတော့ဒီလိုဖြစ်ပျက်နေရှိတယ်ဆိုတာသိရတယ်ဒီစိတ်တော့မသိရသေးပါဘူးဗျာ
မနေ့ကလည်းမင်းပြားမျိုးရံမောင်သရားကနေတိုင်းဘဟုကိုကိုရိတ်ခါတင်ဖို့တဲ့တမတော်ရင်တန်းကိုဖားပြိုရွာနီးမှာအေးဘက်ကတိုက်ခိုက်တာတွေ့ရတယ်လို့မြင့်မြင့်ဒေသခံကပဲဆက်ပြောပါတယ်
အော်ပြော်ရတိုက်ပွဲရစစ်တဲ့ဘက်ကကောက်ထောက်ပေါ်ကနေစီးနင်းလောင်တော့ကြတယ်ထောက်ပေါ်ကတော့နိုးစီရဆန်ရပြီးတော့ပေးရပါတယ်ဆရာမောင်တရားအောက်ကအစိုးရတင်ပေါ်ကနေပြီးတော့တိုက်မုံကိုဖက်ကိုသွားတာကိုခေခံမင်းမိုးကတော့ကျွန်တော်ကဝေးရကြည့်ရမလို့လမ်းမျိုးကိုကောက်တင်နေတော့တွေ့တယ်ကျွန်တော်တို့ကြည့်ရလင်းမထားတော့
တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဘုံမှုချုပ်စုံမင်းထုံးကတော့မနေ့ကဖားပြုတ်ရွာနေတမတော်ရင်တန်းတိုက်ခိုက်ခံရပြီးတမတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ပြောပါတယ
်ကျွန်တော်ဒီက
ရင်းနှီးရောပြည့်စည်ကြတယ်။ဒါနဲ့ဟိုထိခိုက်ဒဏ်ရာရှိမှုရှိပါတယ
်။မလေးကနဲ့ဒီကနေ့မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုမသိရသေးဘူးလို့အေအေပြောခွေးရခိုင်ဒုက္ခကပြောပါတယ်။ချင်းမီနယ်ပလက်ဝါမြို့နယ်ထဲကငှက်ရှားရွာမှာတော့မနေ့ကဘုံပကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်စစ်သွေးဆေးရုံကိုပို့ဆောင်ပေးခဲ့ရတယ်လို့ပလက်ဝါမြို့နယ်တိုက်ပွဲရှောင်တဲ့တဘာဝဘေးကူညီရေးဖွဲ့တွင်မှဦးကျော်အောင်ကပြောပါတယ်
အချင်းများတော့ဒီမနက်ဟိုဟာမိုင်းရဲ့ဒီပေါ့မိုင်းစားတွေကဒီကနကူတက်မှာရှိနေတော့ပလဝမျိုးဒီဒီဒီဆေးရုံမှာတော့ဆင်းနေပြီသူအဲ့ဒါကြောင့်မလို့စစ်တွေကိုဆောင်ဝါလက်တော့သူတို့မှာငွေငွေကြီးကတော့ဟိုအခက်ခဲရှိနေတယ်ဒါမှကျွန်တော်တို့ဒီပလဝမျိုးပေါ်မှာရှိနေတဲ့သူငင်းတွေရောဒီစက်ပစ္စည်းတွေမှာရောက်တဲ့ဒီအလူရှင်တွေနဲ့တက်နံကြောက်ကူကြီးတော့စစ်တွေဒီမနက်ဟိုသွားတယ်သူနာမည်ကဒေါ်ခွေးတီအတက်က33နှစ်ရှိပြီတော့မှာသွားရင်းနဲ့တော့တယ်မှာပဲဟိုမိုင်းကြီးကြီးလည်းအဲ့လိုပဲပြောတယ
်ပောက်ခွဲတဲ့မိုင်းဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာတော့မသိရှိသေးဘူးလို့ဆိုပါတယ်မနေ့ကလည်းရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ထိတ်တူပောက်ကျေးရွာမှာမိုင်းတလုံးပောက်ခွဲခဲ့ပြီးကလေးငယ်လေးဦးသေဆုံးခဲ့ပြီးတော့ကျောင်းဆရာသူအပါဝင်ကလေး6ဦးတန်ရာရရှိခဲ့ပါတယ်တမရော်ဘက်ကတော့တာဟာအေအေဘက်ကနေထောင်သားတဲ့မိုင်းလို့ပြောဆိုနေတယ်လို့အေအေဘက်ကလည်းတမရော်ရဲ့မိုင်းလို့အပြန်အလှန်ဆွဆွဲနေကြပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတနှစ်တာသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံရွာသား120ကျော်သေဆုံးခဲ့ပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့တွေကစည်ရင်းပြစုထားပါတယ်ဒီလကွန်ပိုင်းလောက်မှာအေအေပါဝင် NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တို့ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့အပြည့်ရရေးတွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့နှစ်ဖက်တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။တမတော်အနေနဲ့ရခိုင်ပြည်နယ်တွင်အေအေရခိုင်လက်နက်ကိုင်ဖွဲ့တည်ရှိမှုကိုလက်မခံသလိုအေအေဘက်ကလည်းရခိုင်ပြည်နယ်တွင်အခြေချနိုင်ရေးကိုဥတီလှုပ်ဆောင်နေစေဖြစ်တာကြောင့်တွေ့ဆုံဆွေးနွေးရေးအောင်မြင်မဲ့အလားအလာနည်းပါးတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေအပြင်ဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အားကစားသတင်းလွှာစားတဲ့သတင်းပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုညနေပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်တပ်ဖွဲ့ရဲ့ခြေစိုက်ထားတဲ့ UN နိုင်ငံတွေက latest scan ကို UN နိုင်ငံကပက်ထင်းတဲ့ missile တုံးဒါဇင်နဲ့ချီပစ်ခတ်တက်ခဲ့ပါတယ်။ UN ထိတ်တန်းတမတို့ကိုအမေရိကန်ကလေယောင်းကနေတက်ခတ်တုတ်တင်ခဲ့တဲ့ပေါ်လက်တုံပြန်မှု UN ခေါင်းဆောင်တွေချင်းချောက်ပြီးရပိုင်းတွင်မှာပစ်ခတ်မှုဖြစ်ခဲ့တာပါ။ဒီမှာဗလာရီကောင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံပြန်လိုက်တဲ့တက်ခတ်မှုဖြစ်နေပြောဆိုလိုက်တယ်လို့ဒေတာရင်းမှာအမေရိကန်အခြေချနေရတာကိုအဆုံးသတ်ချိန်တက်ပြီဆိုပြီးတော့လည်းပြောဆိုသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတက်ခတ်မှုနဲ့ပတ်သက်လို့ဒီနေ့စောပိုင်းထုတ်ပြန်ပြောဆိုလိမ့်မယ်လို့ခန့်မှန်းထားပါတယ်ယူရိုဝန်ကြီးချုပ်ယုံကတော့တက်ခတ်မှုတွေယူရိုတက်ဖို့တွေထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တက်ဖို့တွေလည်းထိခိုက်သေးဆုံးမှုတွေနဲ့မကြားတဲ့အကြောင်းပြောဆိုထားပါတယ်ယူရိုနိုင်ငံနဲ့အမေရိကန်နဲ့ယူရိုတို့အပြန်အလှန်ပြစ်ခတ်တက်ခတ်မှုတွေနဲ့တင်းမာမှုတွေကြီးထွားလာနေရတယ်ကိုရောကြအောင်လုပ်ကန့်ရဖို့နိုင်ငံတကာအစိုးရတွေကတိုက်တွန်းနေပါတယ်။လက်ရှိပြစ်ခတ်တွေကဒေသရင်းအတွက်သမကအားလုံးပေါ်တည်ရောက်မှုရှိတဲ့အတွက်လက်နက်တွေသုံးပြီးတက်ခတ်နေရတယ်ကိုတွစ်ဆုံဆွေးနွေးကြဖို့ဥရောပကွန်ရှင်ဥက္ကဋ္ဌကတိုက်တွန်းနေတာပါ။ဒီချိန်မှာပဲဖိရှားနိုင်ငံကြီးဝန်ကြီးကလည်းတုံးကြည့်ရင်တက်ခတ်တဲ့လူရွက်တွေပေါ်ပြစ်တင်ရှုတ်ချခဲ့တာပါတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းအားလုံးထင်းထင်းထင်းထင်းလောက်ကန်ကြဖို့ဒီကနေ့ပဲတိုက်တွန်းသွားပါတယ်ယူရိုနိုင်ငံတရုတ်မျိုးတော်လီယင်ဝင်းကနေပြန်တက်လာပြီးမကြာခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလီချောင်းပိုင်လီယင်မှာလိပ်ပါလာသူအားလုံးသေဆုံးသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်ကြီးတဲ့169ယောက်နဲ့လီယင်ဝန်ထမ်းကိုလိုက်ပါလာတဲ့လီယင်ဟာကီယက်မြို့ကိုဥတီပြန်သမ်းမှုလက်စစ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်တဲ့အကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ
်ဗိုလ်ရုံးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင်အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Wondira ဖြစ်ပါတယ်အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington, this is